င်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအရက်သားတွေကိုပြစ်မှတ်ထားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့အခြေအနေတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတင်းမှာဇက်တိုက်လို့ဖြစ်ခဲ့ပါတယ်အထူးသဖြင့်ရှမ်းပြည်နယ်ကနန်းနေကျွေးရနဲ့စကိုင်းတိုင်းကတာတိုင်ကျွေးရတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိစ္စရပ်တွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာအရေးတကြီးဖော်ပြခြင်းခံခဲ့ရပါတယ်ဒီဒေတာတွေဟာဆိုလို့ရှိရင်စစ်အာဏာသိမ်းမှုကိုအပြင်းထန်ဆန့်ကျင်တဲ့ဒေတာတွေဖြစ်ပါတယ်။ဒါကြောင့်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုနဲ့တရားမျှတမှုရရှိရေးအတွက်ကိုယ်တိုင်မျက်မြင်ကြုံတွေ့ရသူတွေမိသားစုဝင်တွေကတောင်းဆိုကြောင်း NUG လူခွင့်ရေးဝင်ကြီးဦးအောင်မျိုးရင်းက VOA ကိုပြောပါတယ်။အခုလိုအရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့သက်တည်အထောက်အထအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့အဖွဲ့အစည်းတွေကနေဘာတွေတွေးရှိခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်အစီအစဉ်မှာတင်ပြဖို့ရှိပါတယ်ရှင
်။ဒီနေရာမှာကကျွန်တော်တို့ဒီရွာသားတွေကိုတော့ကျွန်တော်တို့ရဲ့အမတ်တမ်းမရမှာတော့တခြား policy ရဲ့တပ်ဖြတ်မှုဖြစ်တယ်။ဖြစ်လို့ဆိုပြည်ရဲလိုက်တဲ့ကြီးစံတွေတော့ဒီတပ်ဖြတ်လိုက်တဲ့အခြေအနေတွေအားလုံးဒီအရက်သားတွေကိုရရဆက်ဆက်ပေါ့နော်။ကြောင်းရဲ့နေရန်တော့မှာပေါ့နော်။ဒီထုနဲ့ထားရဲပေါ့နော်။ချေမတန်ရဆိုရင်သူတို့ရဲ့ကြောကုန်းတွေမှာကဒီဟိုချီရာတွေပေါ့နော်နောက်ဒီဆေးလေးမိတုထားတဲ့အရာတွေတချို့ရဲ့ခြေလုံးမှာဆိုရင်တော့ဒါရိုက်ချိုးထားတဲ့အရာတွေပေါ့နော်လက်တွေမှာဆိုရင်ရိုက်ချိုးထားတဲ့အရာတွေကိုကျွန်တော်တို့သိရှိရထားတယ်ပေါ့နော်အဲ့ဒီဟာအကြောင်းလို့သူတို့တွေကရရဆက်ဆက်ပေါ့နော်ဒါနှိမ့်ဆက်ခံရတယ်ပြီးမှပေါ့နော်ဒီခေါင်းတွေမှာပေါ့နော်သူပြတချို့ရာတွေကတော့ဒီဟိုဘယ်လိုကောင်းလဲပစားပေါ့နော်တနားတွေတိပြီးမှပြစ်တာခံရတဲ့အခြေအနေမျိုးတွေပေါ့နော်ဒီရုပ်လောင်းတွေတွေ့ရတယ်ပေါ့နော်ဆိုတော့ဒါကတော့ဆရာဝန်တွေဘက်ကဒီ identify လုပ်ထားတဲ့အရလာတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာဟု
တ်ဒါကတော့နန်းနှင်းချွေးရဘုံကြီးเจ้าမှာမက်ရှလာ17ရက်နေ့ကတန်ဃာတော်၃မအပါဝင်အရက်သား22ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုတွေ့ရှိခဲ့ရတဲ့ကီယီနီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ဘီဒူးက VOE ကိုပြောသွားတာပါခွန်ဘီတူးရဲ့ပြောကြားချက်ထဲမှာပြစ်ဒဏ်ခံရသူတွေနားမှာတွေ့ရှိရတဲ့ကြီးစံတွေဟာမြန်မာစစ်တပ်သုံးတဲ့ကြီးစံအမျိုးအစားတွေဖြစ်တဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တဲ့ဆိုရဲဆွဆွဲချက်ကိုအတည်ပြုနိုင်တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကနန်းနှင်းကျွေးရွာကနေထွက်ခွာသွားပြီးတဲ့နောက်မက်ရှလာ၁၂ရက်နေ့မှာ KNDF နဲ့ဒေသခံပအိုတိုင်းရင်းသား PDF တပ်ဖွဲ့တွေဟာဖုန်ကြီးကြောင်ကိုရောက်ရှိလာပြီးအရက်သားတွေတပ်ဖြတ်ခံထားရတာကိုတွေ့ခဲ့ရတယ်လို့ခွန်ဘီဒူးကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းနှင်းဖုန်ကြီးကြောင်မှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပေမဲ့အဖွဲ့အချင်းချင်းလုံရက်တာဖြစ်ပြီးတပ်မတော်ကိုဆွဆွဲတာသာဖြစ်တယ်လို့ VOE ကမက်ရှလာ၁၂ရက်နေ့ကအခုလိုတုံ့ပြန်ခဲ့ပါတယ်။
မက်ရှလာလောက်ကနေစမက်ရှလာဇန်ပေါ့နော်ဖေဖော်ဝါရီလလုံးလောက်ကနေစပြီးတော့ကြာ KMPP နဲ့ KNDF ပေါ့ဒီကအဖွဲ့တွေကတော့အတန်းပဲအဖွဲ့တွေကတော့ပို့ဒေတာပဲမှာပို့ပြီးကြာအဖြတ်မောက်လုံးကနေလောက်လာတာတော့ကျွန်တော်တွေ့ရတယ်နိုင်ငံတော်ရဲ့တည်ဝင်ဖွဲ့စည်းဖြစ်တဲ့ပို့ပြည်သူစစ်တီပို့ဒေတာမှာရှိတဲ့ကျွန်တော်ပြည်သူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလုံးကနေဆောင်ရွက်ခဲ့တာရှိပါတယ်အဲဒီမှာတော့ပင်လောက်ဆောင်ကြောင်းဒေတာနန်းနေရွာပေါ့အဲဒီမှာအချို့တော့ပို့ကျွန်တော်တို့ခွဲထွက်အဖွဲ့တွေပေါ့ခွဲထွက်အဖွဲ့တွေနဲ့အဲ KNDF ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်အဲအဲဒီမှာတော့ကိုယ့်ရဲ့နေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်ဖြစ်စဉ်တို့ရှိခဲ့တဲ့နေရာမှာတော့တမတော်အနေနဲ့ကတော့ကျွန်တော်တို့ဒီကနေလုံလုံကြီးဆောင်ရွက်နေရတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျအဲဒီမှာကျွန်တော်တို့တည်ဆုံမှုတွေတခုလည်းရှိတယ်ဆိုတော့ကျွန်တော်သိရပါတယ်ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့တမတော်ကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ
်အခုလိုဗိုလ်ချုပ်စော်မင်းထွန်းတုံ့ပြန်ချက်နဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ဘီဒူးရဲ့အမြင်ကတော့
ဘုချုံဇမင်းတုံးကဟိုအမျိုးမျိုးပြောနေတယ်ပေါ့နော်ဇော်မဲလုံးကဟိုတခုနဲ့တခုပြောတဲ့ဟာတွေကမကန့်ညီဘူးနောက်ဒီလိန်တဲ့ဟာကတပူးတပူးပေါ့နော်ပေါ်နေတဲ့အနေအထားမျိုးပဲဟိုပေါ်လွင်နေပေါ့နော်သူတို့ပထမဆုံးကတော့ဒါသူတို့တတ်လိုက်တယ်လို့ပြောပြီးမှနောက်တခုမှပေါ့နော်အင်တာဗျူးတခုမှကျတော့ဒါ KNDF ကနေမှတတယ်ဆိုတဲ့ဟာမျိုးပြောတော့ပေါ့နော်နောက်တခုကတော့အချင်းချင်းတတ်ဖြတ်ကြတယ်ဆိုတဲ့ဟာမျိုးတွေအမျိုးမျိုးပြောနေတဲ့ပုံမှာကတော့ဒါအင်မတမဒီဟိုဘယ်လိုကောင်းလဲအချက်လက်ပုံမှာပြောတာမျိုးမဟုတ်ပဲနဲ့ဒီလိန်လေပြောဖို့ကြိုးစားတယ်ပေါ့နော်အမျိုးဖြစ်နေတယ်ပေါ့နော်ဒီကိစ္စမှာကတော့စစ်ကောင်စီဘက်ကတော့လုံလုံလည်လည်တာဝန်ရှိတယ်လို့ကျွန်တော်တို့သိရှိထားတယ်ပေါ့နော်စစ်ကောင်စီဘက်ကတမတတ်ရင်ပေါ့နော်ဒါဒီသူတို့ကြံခဲ့တဲ့ဒီအုပ်ထုပ်တွေပေါ့နော်ကြံခဲ့တဲ့အင်ဂျီတွေအနေထားကိုကြည့်ရင်တော့ဒါစစ်ကောင်စီဘက်က on the Gio te win yala bimata piares rago general or Tushia Bono. Not Kugaro di Lutapiamu go generuga looks at Jamashibona, Babilas Rod General Tiwate Dari Pirabona, the Kiane Boriga to do a Shindwani Tanel Pirabona.
Second see yet Telegram account in Malay. Nan name Juyama. Sulai Pion like Tapia Tari Tabon Rigu, GNDF Ne, a char de Dagan, Puet Siri, Matop Yankee, a sawzone Dintagerago, Dreaming Geja Yaraba. Dim Dangi, Lungere, the Rin de Bellama, Nan Nay Rani, Name Ye the White, Sitaha, GNDF Ne, Mohammed de Dagan, Pao Tapueri Ne, Dibueri, Dimintanam, Tikeraba. အထူးသဖြင့်ဘုံကြီးเจ้าမှာခိုးလုံနေတဲ့အရက်သားတွေကိုစစ်တပ်ကလေးချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သရိုဘက်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ရတာလို့ခွန်ပြီးသူကဆိုပါတယ်။ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပအုပ်အမျိုးသားများအဖွဲ့
အဲ့ဒီဆန်နာပြပွဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာ Now the Jiva Pema Bonas General Win Yao Shinne Chima Twishita Long Alone Bono General Video Matani Shire A Jiago Bonje Raga Lessicon see people every video matani alone shirabona being or Arima Sikonsi pick up on General Chama type of Pima Chan Kere the Druye Better Zedi Druye the authority can even more than that general that the Mia Potom Nine along Boma Bono along Kuboma Yao Nide Chisani Musari Pire the စီကောင်စီရဲ့ကပ္ပစပေါ့နော်ကပ္ပစဂျီဆန်ခွန်ရီပေါ့နော်အလောင်းဘေးမှာကြပြီးမှဂျီဆန်တွေကတော့ကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာတွေအားလုံးကကျွန်တော်တို့မှာခိုင်လုံတဲ့ထောက်ထားရှိရယ်ဒီတစ်ချက်ပေါ်မှာနော်စုံစမ်းစစ်ဆေးနိုင်ဖို့အတွက်လည်းကျွန်တော်တို့ချင်းမျိုးပေါ့နော်ချပြနိုင်ပါတယ်ခင်ဗျာ
ဒီနေ့မက်လာအစောပိုင်းမှာစကိုင်းတိုင်းဒေသကြီးဘက်စကိုင်းနဲ့မြင်းမှုမြို့နယ်တွေဘက်မှာလည်းအရက်သားတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိခဲ့ပြီးအထူးသဖြင့်မက်လာတရက်နေ့ကစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းခဲ့တဲ့တာတိုင်ကျေးရွာမှာအရက်သားစစ်ခွနဦးရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့ဓာတ်ပုံတွေကိုဆိုရှယ်မီဒီယာသတင်းတွေမှာမြင်တွေ့ခဲ့ကြ ွားခဲ့တဲ့အမျိုးသမီး၃ဦးဟာတပ်ဖြတ်ခြင်းမခံရခင်မှာမတရားပြုကျင့်ခံခဲ့ရတဲ့အနေအထားတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေက VOE ကိုပြောပါတယ်။အဲ့ဒီတဲကအသက်43နှစ်အရွယ်မဆွေဆွေဦးရဲ့ခင်ပွန်းဖြစ်သူကိုမောင်စော်ကသူ့အမျိုးသမီးရုပ်အလောင်းကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အခြေအနေကို VOE ကိုအခုလိုပြောပါတယ်
။ကျွန်တော်လည်းနေရတာသူ့ရဲ့ရေးအတွင်းပေါ်လေးဒီသူ့ပေါ်လေးရဲ့ပြည့်ကြတ်ဟာလေးတော့နော်ကျွန်တော်လည်းပြုတ်တယ်ဒီလက်နဲ့ကောက်တဲ့ဟာတွေပြည့်တယ်ကြာဒီပါလေကျွန်တော်မြို့သမီးရဲ့လုပ်ရင်ပါပါဗျာမဆက်တန်းပြောရရင်တော့လုပ်ရင်ပါလေလက်ကောက်ရည်ပြည့်တယ်ကြာလက်ကောက်ရပြည့်တယ်ဒီအောက်မှာလည်းသူ့ခမင်းမကြီးရောလည်းကျွန်တော်တို့တုံးရည်ကိုကြွားတယ်ကြာဒီကျွန်တော်မြို့သမီးကိုအဲ့လိုဖြစ်တယ်ဒီကျွန်တော်အနေနဲ့ဘယ်လိုမှအကျဉ်းအောင်ဆက်နေတာဗျာဘယ်လိုမှဆက်ရရမကြည့်နိုင်ဘူးပါအခုကဒီလိုဆက်စင်းရတယ်ကျွန်တော်မင်းမလည်းဆုံးတော့ကျွန်တော်တော့တာလည်းမိနေတယ်အလိုလေးထမ်းသွားမှကျွန်တော်တို့စဉ်းစားနေတယ်ကျွန်တော်တို့လိုရတာကလည်းဒီငါးဖန်းလုံးကဒီခဏလေးမှနေစားရတယ်ဗျတောင်လူရတယ်မတော်တစ်ခေါက်လေးနေပေးပါပို့လေးပေးလေးကျမှ၃လီတောင်းလောက်ရတာဗျတာတကြီးနဲ့ဒီလိုဆက်စားတာကျွန်တော်တို့အလားလေးပြည့်လို့ကျွန်တော်ဒီပေးလို့လည်းမရဘူးစားလို့လည်းမရဘူးဖြစ်နေ
ချင်းရတူတာသမီတုံးလဲလက်ရှိဘေးလွရာတောတောင်တွေထဲမှာပုံအောင်နေကြရစေဖြစ်တယ်လို့ကိုမောင်စော်ကပြောပါတယ်။အရက်သားတွေတက်ဖြတ်ခံရတဲ့ကိစ္စရက်တွေတိုင်းမှာစစ်ကောင်စီဘက်ကတုံ့ပြန်လေးရှိတာကနှစ်ဖက်ထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်တဲ့အတွက်တံပြန်နှိမ်နင်းတာဖြစ်တယ်လို့ပြောဆိုထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဘက်က၅ဦးထက်ပိုပြီးအရက်သားတွေကိုအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေဟာ 64ချိန်တည်းမနည်းရှိခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါရယ
်ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီကရွေချက်အမျိုးမျိုးရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကင်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကိုငါတို့အသေးတက်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့သမျှလူအကုန်လုံးကိုခြေမုံမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အဲ့
တော့ NUG ကိုရိုင်းကလည်းဒီလိုဆိုးရွားလာတဲ့အခြေအနေတွေကိုကိုရိုင်းတွေ့ကြုံခဲ့ရတဲ့လူတွေအသက်မသေးပဲလွမြောက်လာတဲ့သူတွေ ਨੇ ဟိုမေးမြန်းထားတာတွေလည်းရှိတဲ့အခါကျတော့ဒီလိုသူတို့ဖြစ်ခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတရားမျှတမှုဆိုရင်မျှော်လင့်ချက်ပေါ့နော်သူတို့ဘက်ကမျှော်လင့်ချက်တွေရောဘယ်လိုတွေ့ရလဲဘယ်လိုဘယ်လောက်ထိရဖို့ရှိမလဲရှင်
ဟိုကြုံတွေ့တဲ့သူတွေတွေ့ဆုံနိုင်တွေ့ဆုံနိုင်ကျွန်တော်တို့မှာတည်င်းချက်လက်တွေရရှိတာကျွန်တော်တို့အတွက်အကျိုးတစ်ခုပါနောက်တစ်ခုကကျွန်တော်တို့ဘာတွေ့ရလဲဆိုတော့မြန်မာပြည်သူတွေအထူးဖြင့်ခုနလိုရွာမီးရှုခံမိသားစုတွေတည်ဆုံသွားလို့အချမ်းဖက်စစ်ကောင်စီကမျှော်မှန်းထားသလိုစိတ်တက်တည်ရင်းရိုက်သွားမလားဆိုတာလုံးဝမရှိပါဘူးသူတို့တွေရဲ့ပြောကြတဲ့ချက်ကကျွန်တော်တို့အတွက်ပိုတော်အားရှိတယ်ဘာလဲဆိုတော့သူတို့ဒီလိုမျိုးဖိနှိပ်လေပုံမို့ပြီးတော့တွန်းလှန်လေးလေးဖြစ်တယ်ဆိုတော့အညာသူအညာသားတွေရဲ့ရေးရတောက်စကားတွေတိုင်းရင်းသူတိုင်းရင်းသားတွေရဲ့ပြောကြတဲ့အချက်တွေကသူတို့ရဲ့စိတ်တက်ပိုင်းဆိုင်ရာကိုဖော်ပြနေတယ်လို့အချမ်းဖက်စစ်ကောင်စီကငါတို့အကြောက်တရားနဲ့ချင်းချောက်ပြီးအုပ်ချုပ်ရင်ကြောက်သွားမယ်ဆိုတော့တွက်ကိန်းကမှားရွက်နေဆိုတာပြပါတယ်ခင်ဗျအဲ့တော့အချမ်းဖက်စစ်ကောင်စီကဘလောက်ထိအကြောက်တရားနဲ့ထိန်းချုပ်ဖို့စူးစမ်းပြည်သူတွေကတော့ခုနလိုချစ်တဲ့ကိစ္စတွေကိုပြန်လဲတွန်းလှန်ဖို့စိတ်တက်အခုချိန်ထိဆက်လက်ရှိနေတော့ပါပဲဒါပေမဲ့မျှော်လင့်ချက်ကပါလေအရေးတကြီးမျှော်လင့်ချက်ကတော့အခုလိုမျိုးရရဆက်ဆက်လူခွေရင်မကဘူးရာဇဝတ်မှုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့ immediate action ပေါ့နော်အဲ့ဒါကိုတောင်းပါတယ်အခုကာလမှာတရားမျှတမှုဖော်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိတယ်ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားဖော်ဆောင်ပေးဖို့အတွက်သူတို့ဘက်ကအရန်လိုအပ်ပါတယ်။နောက်ပိုင်းဓာရီမဖြစ်ဖို့အတွက်အချမ်းဖက်စစ်ကောင်စီဆိုတဲ့ institution တစ်ခုကမြန်မာနိုင်ငံမှာမရှိဖို့အတွက်ပြည်သူတွေကိုကာကွယ်ပေးတဲ့စစ်တပ်ပဲလိုချင်တယ်။ပြည်သူတွေကိုတပ်ဖြတ်နေတဲ့စစ်တပ်မလိုချင်ဘူး။ဒါကိုအနာဂတ်မှာအားကံပေးပါဆိုတဲ့မျှော်လင့်ချက်တွေကိုတွေ့ရပါတယ
်။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နီယာ Thank you.